မြန်မာနိုင်ငံပါဝင်ဒေသတွေမှာခြေဆိုင်လှုပ်ရှားနေကြတဲ့အွန်လိုင်းငွေလင်ငန်းတွေကိုနှိမ့်နှင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ထိုင်းနဲ့ကမ္ဘောဒီးယားအာဏာပိုင်တွေပူးပေါင်းပြီးဒီကနေ့စီးနှင်းရှာဖွေမှုတွင်နိုင်ငံသား215ယောက်လွတ်မြောက်လာကြောင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံနေဆက်မျိုးဖြစ်တဲ့ White Pack ကအထက်သုံးတက်ရှိတဲ့အဆောက်အဦတစ်ခုကိုစီးနှင်းရှာဖွေရမှာထိုင်းနိုင်ငံသား109ယောက်၊ပါကစ္စတန်50၊အိန္ဒိယ48၊တိုင်ဝမ်က9ယောက်နဲ့အင်ဒိုနီးရှားက3ယောက်လွတ်မြောက်လာကြောင်းထိုင်းဆိုရပြောခွင့်ရ GRU ဟောင်းဆော့ကပြောလိုက်တာပါ Cyber ရာဇဝတ်မှုလုပ်ငန်းတွေအတွက်မတင်ကားတဲ့နေရာတွေကိုနှစ်နိုင်ငံပူးတွဲစီးနှင်းမှုတွေအတွင်းဒီချိန်မှာထိုင်းနိုင်ငံသားအများဆုံးလွတ်မြောက်လာတာလို့လည်းပြောဆိုခဲ့ပါတယ် Online ငွေလင်ခံရတွေကလွတ်မြောက်လာတဲ့ထိုင်းနိုင်ငံသား621ယောက်ကိုလည်းမချသေးရင်တော့ကပဲတရုတ်နိုင်ငံကပြန်ပို့ပေးခဲ့တယ်လို့ပြီးခဲ့တဲ့စနေတုန်းကပဲထိုင်းစစ်တပ်ကပြောဆိုထားပါတယ်ခင်ဗျာ